မုံတိုင်းထံခံခဲ့ရတဲ့ရခိုင်မြောက်ပိုင်းမှာဇွန်လ1ရက်နေ့ကတည်းကကျောင်းတွေပြန်ဖွင့်ထားပေမဲ့တချို့ဒေသတွေမှာဒီနေ့အထိကျောင်းမတက်ရသေးဘူးလို့ပညာရေးတာဝန်ရှိသူတွေကပြောပါတယ်။လက်ရှိမှာတော့မုံတိုင်းကျောင်းပြတ်သွားတဲ့ကျောင်းတွေကိုပြန်ပြင်နေတာတွေရှိတယ်လို့လည်းပညာရေးဝန်ထမ်းတွေကပြောပါတယ်။ဒီကျောင်းရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
။ပြီးခဲ့တဲ့လကတိုက်ခိုက်ခဲ့တဲ့မောခာမုံတိုင်းကျောင်းနေအိမ်တွေစာတင်ကျောင်းတွေတိမ်းနေချီပျက်စီးခဲ့ရတဲ့ရခိုင်မြောက်ပိုင်းမှာကျောင်းဖွင့်ထားတာတပတ်ကြာတဲ့အထိကျောင်းလုံးဝမတက်ရသေးတဲ့ဒေသတွေရှိသလိုစာတင်ကျောင်းတွေလည်းပြန်မပြင်ရသေးဘူးလို့ရခိုင်ကဝမ်လက်ဖောင်ဒေးရှင်းဒါရိုက်တာကိုခိုင်ကောင်းစံကပြောပါတယ်
။ကျဆင်းဒီပေါ်ဂျန်လာတီးရနေမှာကြောက်ခွင့်လေဆိုပေမဲ့လို့မခွင့်နိုင်တဲ့ကြောက်တွေအများကြီးတွေ့ရပါတယ်သူသဖြင့်ဒီစစ်တွေမျိုးပေါ်မှာဆိုရင်တော့ရွှေပြေစာတို့ကျေတော်တို့နောက်ပြီးတော့ဒီအနောက်ဆက်တောက်ပေါ်တော့အဲ့လိုမူလာတဲ့စာတင်ကြောက်တွေတချို့လေတွေ့ရတာပေါ့တချို့လေအထက်တန်းနေတဲ့ကြောက်တွေပေါ့ခေါင်းမိုးကုတီလုံးလုံးမပြီးသေးဘူးပေါ့ဒါကြောင့်လေလို့ပြောရတော့ဒါကဒီစစ်စစ်ပေါ်တော့ဒီ loyalty physicalry စူးစောက်ရတာရဲ့နောက်ပြီးတော့သွတ်တန်ပေါ့အဲ့ဒါသွတ်ပြပေါ့လေအဲ့ဒါမိုးဖို့သွတ်တယ်လေဒါလူလူကူဝင်လူမရနိုင်ဘူးပေါ့အဲ့ဒါဒီကြောင့်လက်ရှိချိန်တွေမှာတချို့ကြောက်တွေဖွင့်နိုင်တယ်လို့တချို့ကြောက်အများစုကတော့မဖွင့်နိုင်သေးဘူးဆိုတာကြားသိရပါတယ်ပေါ့ကျွန်တော်တို့အနေနဲ့တော့ဟုတ်ကဲ့
မုံတိုင်းကျောင်းရခိုင်မှာစစ်တွေကြောက်တော်မြောက်ဦးပုံနှကျွန်းပေါက်တော်ရသေးတောင်ဘူးသီးတောင်မောင်းတော်စတဲ့မြို့နယ်တွေကစာတင်ကျောင်းတွေတော်တော်များများပျက်စီးသွားခဲ့ပါတယ်လက်ရှိမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်နေကြတယ်ဆိုပေမဲ့စာတင်ကျောင်းတွေကိုပြင်ဆင်တဲ့အပိုင်းမှာအားနည်းမှုတွေရှိနေတာတွေ့ရပါတယ်ရသေးတောင်မြို့နယ်ဦးကကြေးဝါမှာဆိုရင်လေဒီကနေ့အထိစာတင်ကျောင်းတွေမပြင်ရသေးတယ်လို့ကျောင်းသူကျောင်းသားတွေလည်းတယောက်မှကျောင်းမတက်ရသေးဘူးလို့ပညာရေးဝန်ထမ်းတူကပြောပါတယ်
ဟုတ်ကဲ့ကျောင်းကတော့မတားရသေးဘူးကောကျောက်တမ်းကလေးတွေနေမဲ့နေရာမှမရှိတာကျောင်းကအကုန်လုံးပြိုတော့တာပြီးတော့ပုံကြီးရောက်ကြလေအကုန်လုံးပြိုတော့တယ်လေအဲ့ဒါကြောင့်မို့ကလေးတွေကတော့မတားရသေးဘူးကျောင်းတို့လာခိုင်းတာ
ဒါအပြင်ပုံနှကျုံမျိုးနဲ့အတွင်းကတော်ဖြားချောင်းဒေသမှာလည်းစာတင်ကျောင်းတွေအားလုံးနှီးပါမုံတိုင်းကျောင်းပျက်စီးသွားတာလည်းဖြစ်ပါတယ်တော်ဖြားချောင်းဒေသပိုးရှိပြင်ကျေးရွာမှာတော့ဇွန်လ1ရက်နေ့ကလေးကကျောင်းဖွင့်ထားပေမဲ့အထက်တန်းလောက်သာကျောင်းတက်နိုင်သေးတာပါလက်ရှိမှာတော့ပျက်စီးသွားတဲ့ကျောင်းတွေကိုဒီကနေ့ကစပြီးတော့ပြုပြင်ပေးနေပြီးလာမယ့်တနင်္လာနေ့လောက်မှာကျောင်းသူကျောင်းသားအားလုံးကျောင်းတက်နိုင်လိမ့်မယ်လို့ကျောင်းတာဝန်ခံတဦးဖြစ်တဲ့ဦးကန့်ထေးလင်းကပြောပါတယ
်ခေါင်းမိုးတယ်ပါတော့အကုန်လုံးမိုးတွေရွှဲပြီးတော့ပြင်လို့မရဘူးအောက်ထဲမှာလေးကမ်းလောက်ကိုကျွန်တော်တို့အချက်တိုင်းပန်းကိုဂျွန်နာတရနေကစားပြီးတော့တခါလေးတခြားစားနေပါလိခင်ဗျာဒါပေမဲ့ဒီအချက်တိုင်းနဲ့မူလတန်းကိုကြာတော့သူတို့တက်နေရလည်းမရှိသေးဘူးကျောင်းကအကုန်လုံးအမိုးတွေပါတော့တာကိုဒီလောလောဆယ်မှာတော့ကျွန်တော်တို့ကျောင်းမှာမနေ့ကဒီဆောက်လို့တမားတွေရောက်ပြီးတော့ဆက်ပြီးပြုပြင်နေကြပါတယ်ဒါကြောင့်အလီရန်နဲ့အထက်တန်းကြတော့ဒီလာမေးမန်းတက်လောက်စပြီးတော့စပင်ကြည့်မယ်လို့ကျွန်တော်တို့ခင်မှန်းတာပါတယ်
ရခိုင်ပြည်နယ်ပညာရေးဌာနရဲ့စီရင်အရာပြည်နယ်အတွင်းမှာကျောင်းပေါင်း3000ကျော်ရှိတဲ့အထက်ကပြီးခဲ့တဲ့ဇွန်လ1ရက်နေ့မှာကျောင်းပေါင်း2000ကျော်ဖွင့်လှစ်ခဲ့ပါတယ်။ကျန်တဲ့ကျောင်းတွေကိုတော့လာမယ့်ဇွန်လတတိယအပတ်လောက်မှာဖွင့်လှစ်နိုင်မယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုထားတာပါ။ရခိုင်မြောက်ပိုင်းမှာမုံတိုင်းကျောင်းနေအိမ်အဆောက်အဦး2000ကျော်ပျက်စီးခဲ့ပြီးလူ1000လောက်မုံတိုင်းဒဏ်သင့်ပြီးဒုက္ခရောက်နေကြပါတယ်။လက်ရှိမှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြပေမဲ့မုံတိုင်းဒဏ်သင့်ပြည်သူတွေလုံခြုံတဲ့အမိုးကောက်အောက်ကိုရောက်ဖို့ခက်ခဲနေစေဖြစ်ပါတယ်ခင်ဗျာ။